လွန်ခဲ့တဲ့လအနေနဲ့တွင်ကိုဗစ်-19တတိယလိုင်းတန်းကိုအပြင်းထန်ခံစားခဲ့ရတဲ့မြန်မာနိုင်ငံမှာယောဂဘုကုဆတ်သူနဲ့တေဆုံးသူအရေအတွက်ကယောကျသွားပြီဆိုပေမဲ့အခုချိန်ထိယောဂဘုကုဆတ်တေဆုံးသူတွေရှိနေသေးပါ။ကျွန်မ၏ဝန်ထမ်းကဒီကနေ့ည7နာရီမှာထုတ်ပြန်ခဲ့တဲ့စာရင်းအရလွန်ခဲ့တဲ့24နာရီတွင်တက်ခွဲစမ်းသပ်မှုပေါင်း1985ခုဆစ်ဆေးခဲ့ရမှာ 2,595 ရှိသွားပြီဖြစ်ကြောင်းကျမ်းမာရေးဌာနရဲ့ဒီနာချက်မှာဖော်ပြပါရယ်။ကိုဗစ်ကာကွယ်ဆေးထိုးလုပ်ငန်းတွေကိုလည်းနိုင်ငံတော်ဝန်လှုပ်ဆောင်နေပြီးအခုထိကာကွယ်ဆေးအပြည့်ထိုးပေးသူ၄တန်း၈သိန်းကျော်ရှိသွားပြီလို့ကျမ်းမာရေးဌာနကထုတ်ပြန်ပါရယ်။ရုရှားတရုတ်နဲ့အိန္ဒိယနိုင်ငံတို့ကာကွယ်ဆေးတွေကိုအဓိကထားအသုံးပြုထိုးပေးနေတာဖြစ်ပြီးတော့တရုတ်အစိုးရကလည်းသူ့နိုင်ငံနဲ့ထ